တောင်ကိုရီးယားနိုင်ငံမှာသမရပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာပဲတောင်ကိုရီးယားသမရပါကွန်ဟေးရဲ့အကြံပေးရာရှိဟောင်းအန်ဂျုံဘွန်းကိုတောင်ကိုရီးယားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကသူနဲ့တခြားဝန်ကြီးအဖွဲ့တွေရာထူးကနေနှုတ်ထွက်ဖို့အမိန့်မထုတ်ခင်မှာသူဟာသမရပါကွန်ဟေးရဲ့မူဝါဒဆိုင်ရာညှိနှိုင်းရေးဌာနဝန်ကြီးလည်းဖြစ်ပါတယ်။သမရပါကွန်ဟေးရဲ့တငယ်ချင်း Choi Song Sii ကကုမ္ပဏီတွေကိုသူတီထောင်ထားတယ်လို့ဆိုတဲ့ပရဟိတဖွဲ့စည်းကိုအလူငွေတွေအတင်းကျပ်လူဒန်းခိုင်းတဲ့နေရာမှာအန်ကချွိုင်းဆုံစီကိုကူညီတယ်ဆိုတဲ့ဆွဆွဲချက်နဲ့စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်။ချွိုင်းကအဲဒီကရလာတဲ့အလူငွေတွေကိုသူ့ရဲ့ကိုကြိုးအတွက်အသုံးပြုခဲ့တယ်လို့ဆွဆွဲခံနေရတာဖြစ်ပါတယ်။သုံးရကြစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်သူ့ကိုဗိုလ်ထုနေကထိမ့်သိမ်းခဲ့တာဖြစ်တယ်လို့အစိုးရရှိနေတဲ့ဘက်ကလည်းသူ့ကိုဖမ်းဝမ်းထုတ်ဖို့တောင်းဆိုခဲ့ပါတယ်။ချွိုင်းဟာသမရပါကွန်ဟေးအပေါ်မှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆွဲခံနေရပါတယ်။အဲ့ဒီတည်းမှာမူဝါဒရေးရအကြံပေးတာတွေလည်းပါဝင်နိုင်ခြင်းရှိပါတယ်။ Choi ကသူမရဲ့မိန့်ခွန်းတချို့ကိုပြင်ဆင်ပေးခဲ့တယ်လို့လူလူဆက်ဆံရေးကိစ္စတချို့ကိုအကူအညီပေးခဲ့တယ်ဆိုပြီးတော့လည်းသမပတ်ကုန်ဟေးကဝန်ခံထားပါတယ်ခင်ဗျာ။